မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်တွေထဲမှာအခုဇူလိုင်လဆောင်းအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့အေအေရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောပါရယ်။ရခိုင်မြောက်ပိုင်းဒေသမှာဆက်တိုက်ဆူသလိုဖြစ်နေတဲ့အေအေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်စဉ်တွေမှာဒေသခံလက်သမားတွေရဲ့လက်ထဲတွေမိရှို့ဖျက်ဆီးခံရတာကြောင့်လက်ရလုံငန်းတွေမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ဇူလိုင်လ၁ရက်နေ့နဲ့၂ရက်နေ့တွင်မှာစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကဒီ51ဂျန်နယ်လေးနဲ့ဒီဓမ္မကမ္မရဲ့စစ်တပ်တွေကိုကျွန်တော်တို့ဇူလိုင်လ၁ရက်နေ့မနေ့ခန္ဓာရီမှာတကယ်ရောနော်အားပြီးဒီဇူလိုင်လ၁ရက်နေ့ဒီနေ့ကဆက်မနာရီပေါ့နောက်ပြီးဒီညနေ3နာရီမနေ့တုန်းဆိုတာတကယ်လို့လည်းကျွန်တော်တို့ဒီကမ္ဘာနယ်ရယ်လည်းဒီလိုရတဲ့ကိစ္စနောက်ပြီးတော့ဒီဒီလိုနဲ့ရင်းနှီးမှာဒီမြန်မာစစ်ကားဒီရရဲ့အခြေခံနဲ့မှာလည်းတော့ဒီကမ္ဘာနယ်ရယ်ကနေနေ့တနားရီကျောင်းမှာဒီမြန်မာမျိုးနဲ့ကောင်းဝေးတရဲ့အခြေခံအဲ့ဒီ3ကီလိုမီတာလောက်ဟောင်းပါကြခိုင်တက်ကိုရှိတဲ့နေရာကိုနောက်ဒီဘက်ကနေပြီးတော့အင်းငင်းနဲ့နေပြီးတော့ဒီဘက်ကလည်းအဲ့ဒီမှာဖိုက်ပြေအတင်းထန်ဖြစ်ခဲ့တာရှိတယ်။ဖိုက်ပြေအတင်းလာတော့ဒီနောက်ဒီဘက်ကနေပြီးတော့ဆင်းရဲဦးတဲ့မင်းကြားဆင်းပြီးတော့အကြတဲ့အရာရဲ့ဥစ္စာတွေလည်းအများကြီးရှိတယ်။ညံသူအလ္လာဟ်တလောအပါရင်ဒီလိုနဲ့ပြည်ပြည်တွေလည်းကျွန်တော်တို့သိချာနေဖြစ်တာရှိတယ်။
မင်းပြမြို့နယ်ကောက်ဝဲကျေးရွာအရှိဘက်စိုက်ပွဲမှာမြန်မာစစ်တပ်ရဲ့လောင်းတလောင်းပြင် MA တနတ်တလက် EY 4လုံး MG 190တောင်း MG ပေါက်၄ခုလက်ပစ်ပုံး၃ခုတို့ကိုတင်စီရမိတယ်လို့လဲ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ AA ဘက်ကတော့စိုက်ပွဲဖြစ်စဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ပြောဆိုထားပေမဲ့တိကျအတိမပြုနိုင်သေးပါဘူး။အနောက်ပိုင်းတိုင်းစစ်တပ်နဲ့ကျုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကိုမေးမြန်းရမှာခရီးထွက်နေလို့ဖြေဆိုဖို့အားကြောင်းပြောဆိုခဲ့ပါတယ်။တမရော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲပြီးမနေ့ကကြောက်တော်မြို့နယ်မင်းသားတောင်ကျေးရွာအရှိဖဲအလောင်းတောင်လမ်းမှာရှိတဲ့လက်ထမားတွေရဲ့လက်သေးတွေနဲ့ကောက်ရိုးပုံတွေကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့လက်သေးမီးရှို့ခံရသူလက်ထမားသူကပြောပါရတယ်။
ဒါတော့မင်းသားတော်ကြီးကအရှိကအလောင်းတော်ဆိုတဲ့နေရာမှာရပတ်တိုက်တွေ့ဖြစ်ပွားခဲ့ကြတယ်မြတ်။သိစေရဲ့အောက်လာပေါ့ပြည်ပြည်ရဲ့နောက်တရရဲ့နေရဲ့မှာလူသမားတွေဖောက်ကြတဲ့ပြည်ဒီကရကရုပ်ပုံအဲ့ဒါမျိုးကိုမင်းရှိဖြစ်ပြီးလိုက်တာဒီကတော့23လုံးပါခင်ဗျ။အယုံက24ဒီမောဆက်ဆက်ကြတာကတော့နောက်နောက်ကောင်ပါခင်ဗျ။
ဒါပြင်အဲ့ဒီဒေတာဘက်ကိုမြန်မာစစ်တပ်ကနေဖြတ်တန်းသွားလာနေတာကြောင့်လက်ထမားတွေကြောက်ရွံ့စိတ်နဲ့လေယာဉ်လုပ်ငန်းမစတင်နိုင်သေးဘူးလို့လည်းအဆိုပါလက်ထမားကပဲဆက်ပြောပါတယ်
အဲ့မင်းသားတော်နဲ့လောင်းတော်ရဲ့ဈာစီဒီဧကခံရှိသေးပါတယ်ခင်ဗျာဒါမှမလို့ပြပါဘူးခင်ဗျာဒီရှားတင်ရရှားပေါ့အဲ့လိုမျိုးလာနေတဲ့အခါကျတော့တောင်တူလူသမားတွေကခိုးရှင်ရှိနေတော့ဖို့ဆိုတာမေးရပြပါဘူးခင်ဗျာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်လေယာဉ်စိုက်ပျိုးဖို့အဆင်သင့်မဖြစ်သေးတဲ့လေယာဉ်သသိန်းနီးပါးရှိတယ်လို့လည်းရခိုင်ပြည်လုံးဆိုင်ရာတောင်တူလူသမားတမကကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ